မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာဗီဒီယိုအမေရိကန်တံမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမက်ခွာညိုနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါ။ပြည်ချင်းနိုင်ငံမှာ SUEZ2 မြောင်းပြုပြင်တိုးချဲ့ထားတဲ့အပိုင်းကိုသမရကအခမ်းအနားနဲ့ဖွင့်လှစ်ပေးလိုက်ပါတယ်။မြန်မာပြည်ဒေသနဲ့လူလူတွေကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီတွေပေးနေပြီးနောက်ထပ်အကူအညီတွေကိုလည်းတောင်းခံထားပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ပေါ်ထူးဆိုရင်ကြောင်းအာဆီယံအဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာအပြည့်မှာနားဆင်ရမယ့်သတင်းတွေတွေမှာဆိုရင်တော့နိုင်ငံတော်သမ္မတကြီးဦးသိန်းစိန်ပြောဆိုသွားတဲ့ရေဘေးနဲ့ပတ်သက်တဲ့သတင်းကိုလည်းကြားမှာဖြစ်ပါတယ်။မြန်မာနိုင်ငံတကွမ်းမှာကြုံတွေ့နေရတဲ့ရေဘေးသတင်းတင်ဆက်တဲ့အခါမှာနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစရယ်တောင်အမည်စင်းတချို့ပြန်လည်ပြင်ဆင်ဖို့ရှိတဲ့အကြောင်းနောက်ပြီးတော့မလေးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံစတဲ့သတင်းတွေကိုလည်းကြားမှာဖြစ်တယ်လို့နောက်ပိုင်းမှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခွာညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
စောဒီအာရေဗျနိုင်ငံမှာလူညုံရင်တပ်ဖွဲ့ဝင်တွေသွားကြတဲ့ဗလီတစ်ခုကိုဒီကံဘုတ်ခွဲတိုက်ခိုက်တာကြောင့်လူ15ယောက်သေဆုံးရတဲ့လို့ရဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်စစ်သွေးကြွား IS အစွန်းရောက်အဖွဲ့နဲ့ချိတ်ဆက်ထားတဲ့အဖွဲ့တစ်ခုကပြောပါတယ်။အဲဒီတိုက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့ Hijaz ပြည်နယ် IS အဖွဲ့ကပြောတာပါ။နိုင်ငံတောင်ပိုင်းအဖာမျိုးကဗလီမှာဘာသာဝင်တွေဥပ္ပုစုတောင်းနေခြင်းအဒီကံဘုတ်ခွဲသူတို့ကဖောက်ခွဲပြီးတဲ့နောက်အဲဒီအဖွဲ့က Twitter ကနေကြေညာတာပါ။အဲဒီမျိုးဟာစောဒီအာရေဗျတောင်ပိုင်းနယ်ဇက်ကစစ်ပွဲနဲ့ပဋိပင်ချင်းဖြစ်နေတဲ့ရီးမင်းနိုင်ငံနဲ့နှီးပါတယ်။ဘာသာရေးယုံကြည်ချက်ကိုပြစ်ပယ်သူတွေရဲ့အထိမ်းအမှတ်တခုကိုပြစ်မှတ်ထားတိုက်ခိုက်လိုက်ပြီးလို့ Hijaz ပြည်နယ် IS အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Hijaz ဟာ Saudi Arabia နိုင်ငံအနောက်ပိုင်းကိုယဉ်ညွတ်တာပါ။အဲ့ဒီနေရာဟာ Islam ဘာသာရဲ့အထွတ်အမြတ်နေရာနှစ်ခုဖြစ်တဲ့ Mecca နဲ့ Medina တို့ရှိတဲ့နေရာပါ။လာမယ့်ရက်တွေအတွင်း Arabia ကျွန်းဆွယ်ကဖိနှိပ်သူအာဏာရှင်တွေကိုတိုက်ခိုက်မှုတွေပိုလုပ်သွားမယ်လို့အဲ့ဒီအဖွဲ့ကခိုင်မာပြောပါတယ်။
စစ်ဘေးဒဏ်ခံစားနေရတဲ့ယမန်နိုင်ငံအတွင်းကအီရန်ကြောတောက်နောက်ခံပြုဟိုတီတပုံတွေကိုချေမှုန်းမှုဆော်ဒီအာရေဗျအစိုးရကသူ့ရဲ့အာထုံမှုကိုတိုးမြှင့်လိုက်ပါတယ်။မကြာခင်ရက်တွေအတွင်းမှာပဲလက်နက်ကြီးတွေနဲ့တပ်ဖွဲ့ဝင်တွေကိုတိုးပြီးတော့ပို့ပေးခဲ့တာပါ။ဆော်ဒီအစိုးရကပြီးခဲ့တဲ့48နာရီအတွင်းယမန်မြောက်ပိုင်းကနေဆက်မှတ်တိုင်တစ်ခုဖြစ်တဲ့ဝါရီယာကတစ်ဆင့်ဒါဇင်နဲ့ချီတဲ့တင်ကားတွေတန်ချက်ကားကားတွေနဲ့စစ်တီတင်ယင်တွေကိုဆီလွတ်ခဲ့တဲ့အကြောင်းယမန်စစ်ဘက်ဆိုင်ရာသတင်းရင်းမြစ်တစ်ခုကပြင်သစ်သတင်းဌာနကိုပြောပါတယ်။လွန်ခဲ့တဲ့ရက်ပေါင်းများစွာအတွင်းအရက်ညွန်ပေါင်းအဖွဲ့စစ်တီပေါင်း2800ဟာယမန်နိုင်ငံထဲကိုဆင်းသက်ခဲ့ပါတယ်။အများစုကဆော်ဒီအထူးစစ်စီရေးတပ်ဖွဲ့တွေထောက်လှမ်းရေးနဲ့ထောက်ပံ့ပို့ဆောင်ရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ဖြုတ်ချခံသမရအဘူရာဘူမန်ဆိုဟာရီကကိုတစ်ဆာခံတဲ့ယီမင်တပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးတဲ့နောက်ဖွဲ့စည်းထားတဲ့အာရက်တပ်ဖွဲ့တွေဟာတပုံလက်ထဲကျသွားတဲ့အဓိကစစ်အခြေစိုက်စခန်း El Anet ကိုပြန်ပြီးတော့သိမ်းယူခဲ့တာပါအဲ့ဒီနောက်မြောက်ဖက်အရမရှိတဲ့ဟိုတီတပုံတွေထိန်းချုပ်ထားရာယီမင်နိုင်ငံရဲ့မြို့တော်စာနာစီကိုဦးတည်ချီတက်သွားခဲ့ပါတယ်လွန်ခဲ့တဲ့လတွေအတွင်းကပဲဟိုတီတပုံတွေနဲ့တခြားတပုံတွေရဲ့တိုးချဲ့လာတဲ့ထိုးစစ်ကြောင့် Mr. Hari ကသူခိုအောင်းနေရာတောင်ပိုင်းစစ်ကမ်းမြို့အဒင်ကနေပြီးတော့ Saudi Arabia နိုင်ငံစီကိုထွက်ပြေးခဲ့ရပါတယ်အစိုးရတစ္ဆာခံတွေကအေရင်မြို့ကိုပြီးခဲ့တဲ့လတည်းကပဲပြန်ပြီးတော့သိမ်းပိုက်ခဲ့ပါတယ်ရှင
်ဆူဝက်စ်2မြောက်မှာချက်ထွင်ဖောက်လုပ်ထားတဲ့လမ်းကြောင်းတစ်ခုကိုအီဂျစ်သမ္မတအက်ဘဒယ်ဖက်တာ LCC ကဖွင့်ပြလိုက်ပါတယ်ဒါဟာနှစ်ပေါင်းများစွာမတိမကျဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံရဲ့နိုင်ငံကြနေတဲ့စီးပွားရေးကိုမြင့်တင်ဖို့လိုအပ်တဲ့သမိုင်းဝင်အောင်မြင်မှုတစ်ခုဖြစ်သမ္မတကပြောပါတယ်ဒီစီမံကိန်းလုပ်နေချိန်မှာကျန်းဖက်သမားတွေရဲ့ချင်းချောက်မှုရှိနေခဲ့တာနဲ့ပတ်သက်ပြီး2မြောက်ရှိတဲ့အစ္စမိုင်လီယာမြို့မှာလုပ်တဲ့အခမ်းအနားမှာမစ္စတာ CC ကပြောပါတယ်ဒေါ်လာ 8.5 ဘီလီယံကုန်ကျတဲ့ဒီစီမံကိန်းက193ကီလိုမီတာရှည်တဲ့တူးမြောင်းရဲ့82ကီလိုမီတာအရှည်ကိုတူးထုတ်တာနှုံးရှင်းတာတွေလုပ်ပြီးနှစ်လမ်းသွားရေချောင်းဖြစ်ဖို့အပြိုင်ရေလမ်းတစ်ခုကိုလုပ်ခဲ့တယ်လို့ AB သတင်းဌာနကပြောပါတယ်။အခုစီမံကိန်းပြီးသွားတာကြောင့်တူးမြောင်းကနေရတဲ့နှစ်စဉ်ဝင်ငွေဟာ2023ခုနှစ်အရောက်မှာနှစ်ဆကျော်တိုးပြီးဒေါ်လာ 73.2 ဘီလီယံအထိရှိလာမယ်လို့အစိုးရကပြောပါတယ်။ဒါပေမဲ့လည်းရည်မှန်းချက်ကြီးလာတဲ့အဲ့ဒီဝင်ငွေကိုရဖို့လုံလောက်တဲ့သွားလာမှုနဲ့အရှိအနောက်ကုန်သွယ်ရေးရှိမရှိစီဘွားရေးပညာရှင်တွေနဲ့ရေချောင်းကုန်သွယ်ရေးလေ့လာသူတွေကမေးခွန်းထုတ်နေကြပါတယ
်။ပြင်သစ်ကမစ္စတာအမျိုးစားစစ်သမောနှစင်ရုရှားကိုရောင်းချမဲ့သဘောတူစာချုပ်ဖျက်သိမ်းဖို့ရုရှားနဲ့သဘောတူညီချက်ရသွားပြီဖြစ်တဲ့ကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးကကြာသာပတေးနေ့မှာကြေညာပါတယ်။စစ်သမောရောင်းဝယ်စာချုပ်ဖြစ်လာ ချုပ်ပြီးတော့မှဖြစ်လာတဲ့ Crimea ပြည်ပခါကြောင့်ပြစ်သစ်ကလည်းအဲ့ဒီ Crimea ထဲမှာပါဝင်ပတ်သက်ခဲ့ပါတယ်ဒီအချက်တွေကလည်းအခုထိရှိနေသေးဖြစ်ပါတယ်ဒါကြောင့်ပြစ်သစ်သမ္မတကဒီစစ်သည်တွေကိုပို့ပေးခြင်းအပြင်အန်ဒီယာကိုဖိတ်ခေါ်တာမျိုးမဖြစ်စေခြင်းနဲ့အတွက်သမ္မတအော်လန်ဟာသမ္မတပူတင်နဲ့တောက်လျှောက်ဆွေးနွေးလာခဲ့ပါတယ်အခုတော့ဘာမှထပ်ပြီးတော့ဆွေးနွေးဖို့မရှိတော့ပါဘူးလို့ဝန်ကြီးလီဒရန်ကပြောပါတယ်ပြင်သစ်ကရုရှားကိုအဲ့ဒီစစ်သည်မော်တွေအတွက်ကုန်ကြစည်အလုံးပြန်ပေးရမှာပါပထမပြန်ပေးရမယ့်ငွေကယူရို 1.2 ဘီလီယံဝန်းကျင်ဖြစ်ပါတယ်သဘောတူညီချက်အရဆိုရင်တန်ဖိုးရင်းတိုင်းပြန်ဖေးရမှာဖြစ်လို့တန်ဖိုးပမာဏအနေနဲ့တော့နည်းသွားမှာပါပြန်အန်းငွေအတီကြကိုတော့လွှတ်တော်ထဲမှာပြင်ဆင်ချက်ဥပဒေပြုဖို့လိုနေပါသေးတယ်လွှတ်တော်ကဒီကိစ္စကိုမကြခင်မှာကင်တွယ်ဖို့ရှိကြောင်းလဲကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင
်ဗီယိုကနေတောက်ကြောင်နေမယ့်ဖက်တရီများကိုတိုက်ရိုက်ဆက်လက်ထုတ်လုပ်နေပါတယ်မြန်မာနိုင်ငံဒေသအများပြားမှာရေကြီးတဲ့ဒဏ်ကြောင့်အောက်ကုလ6ရက်နေ့အထိဆိုရင်လူပေါင်း 3,300 ကျော်ဘေးဒဏ်သင့် 88 ဦးသေဆုံးတီးနှံဆိုင်ရာက 2,100,000 ကျော်ပျက်စီးဆုံးရှုံးနေကြောင်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကထုတ်ပြန်ထားတာကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေး UNOCHA ရုံးရန်ကုန်ရုံးရဲ့အောက်ကုလ6ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အရေးပေါ်အကူအညီတွေပေးဖို့ဒီဘေးအန္တရာယ်ကနေလက်ရှိစားနပ်ရိက္ခာမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပိုဆိုးလာမယ့်အရေးတားဆီးဖို့မြန်မာအစိုးရနဲ့ပူးပေါင်းပြီးတော့အလှည့်အမြန်လှုပ်ဆောင်နေပါတယ်လို့ကမ္ဘာစံနှိုင်းအခအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Dom Skelpili ကပြောပါတယ်။ဩဂုတ်လ6ရက်နေ့ထိဆိုရင်လူပေါင်း 13,000 တွင်စံနှိုင်းအခ 389 metric ton ကျော်ရေတန်းလုပ်တဲ့ဆေးပြား 6,200 ကျော်အပြင်စံနှိုင်းအခနီစရာအကာအကွယ်ကျန်းမာရေးရေနဲ့တန့်ရှင်းရေးတို့အတွက်အကူအညီတွေပေးထားပြီးပြီလို့ UNOCHA ရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စကိုင်းနဲ့မကွေးတိုင်းဒေသကြီးတွေရခိုင်နဲ့ချင်းပြည်နယ်တွေကသွာလာရခက်ခဲတဲ့နေရာတွေစီရောက်ဖို့ရာအကူအညီပေးအဖွဲ့တွေအနေနဲ့တည်ယူပို့ဆောင်ရေးခက်ခဲတွေရင်ဆိုင်နေရပြီးမြန်မာတာဝန်ရှိသူတွေနိုင်ငံတွင်းအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့ UNOCHA ကပြောပါတယ်။အခုဆိုရင်ရာသီဥတုအခြေအနေကောင်းလာပြီးပဲခူး၊ဧရာဝတီနဲ့ရန်ကုန်တိုင်းဒေသကြီးတွေဘက်ကရေတွေစီးသွားနေတဲ့အတွက်မြေရေတိုးလာပြီးစိုးဝင်ရတဲ့အဆင့်အထိရောက်သွားပြီးတော့နောက်ထပ်နေရာတွေမှာရေကြီးမှောက်ကိုစိုးဝင်လာရတယ်လို့သတိပေးထားပါတယ်။ရေပိတ်တဲ့လူလူကိုနောက်ထပ်ကူညီထောက်ပံ့မှုရမုံငွေအစ်စ်တွေပေးမယ့်အကြောင်းနိုင်ငံတကာလူရှင်တွေကမြန်မာအစိုးရနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုကတိပြုထားပြီးလို့ UNOCHA ရဲ့အထုပြန်ချက်မှာဖော်ပြပါတယ်။အရေးတကြီးကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်အခြေအနေတုံ့ပြန်လှုပ်ဆောင်ရေးရမုံငွေဆိုင်ရာကုလသမဂ္ဂဗဟိုဌာန CERF မြန်မာနိုင်ငံအရေးပေါ်အခြေအနေတုံ့ပြန်လှုပ်ဆောင်ရေးရမုံငွေ ERF တို့ကနေနောက်ထပ်ရမုံငွေတွေပေးဖို့ကိုလည်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကပန်ကြားထားပါတယ်။
တန်တရုတ်ပင်လယ်ပြင်ထဲမှာမြေဖို့ကျွန်းဖော်တဲ့လောက်ရတွေကြောင့်ဒေသတွင်းမှာတင်းမာမှုတိုးလာတယ်လို့အရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့နှစ်ပတ်လည်ကြေညာချက်ထဲမှာဘလို့သုံးနှုံးဖော်ပြမယ်ဆိုတာဝန်ကြီးတွေရက်အတော်ကြာစူးစမ်းခဲ့ရပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံစည်းဝေးအပြီးကြာသပတေးနေ့မှာအဲ့ဒီလိုပြောလိုက်တာပါတရုတ်နိုင်ငံကပင်လယ်ထဲမှာကျွန်းဖော်နေတာနဲ့ပတ်သက်လို့အပြင်းထန်စိုးရိမ်ပူပန်ကြောင်းအာဆီယံအဖွဲ့ကပြောပါတယ်ဒီကျွန်းဖော်တဲ့ပြုမှုဆောင်ရွက်ချက်ဟာတောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးတို့ကိုထိခိုက်နိုင်တယ်ဆိုပြီးစိုးရိမ်နေကြောင်းဝန်ကြီးတချို့ကပြောတာပါပင်လယ်ရင်းပြုမှုလှုပ်ဆောင်ခြင်းဆိုင်ရာလိုက်နာရမယ့်စီကံသတ်မှတ်ချက်တစ်ခုနဲ့ပတ်သက်ပြီးတရုတ်နဲ့အာဆီယံနိုင်ငံတွေကြားနောက်တစ်ဆင့်စိတ်ဆက်ညှိနှိုင်းတာကိုဆက်လုပ်သွားမယ်လို့ဝန်ကြီးတွေရဲ့အစည်းအဝေးပြီးနှစ်ရက်အကြာမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်တရုတ်ဘက်ကဖိအားပေးနေပေမဲ့တညီတညွတ်ထဲရှိပြီးပြည်စုံတဲ့ကြေညာချက်တစ်ခုထုတ်ဖို့အဖွဲ့ဝင်10နိုင်ငံတဲ့အများစုကအပြင်းထန်တိုးအားပေးခဲ့တယ်လို့အရှိတောင်အရှအကြီးတန်းတပ်တမတအုပ်ကိုကိုကပီရိုက်တာသတင်းကဖော်ပြထားပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုနိုင်ငံရေးဌာနပြောခွင့်ရကအကောက်ွယ်ပြောဆိုပါတယ်။မြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆန်သက်မှုလုပ်မယ်မလုပ်ဘူးဆိုတာအမေရိကန်ပြည်ထောင်စုပေါ်မှာမူတည်တယ်လို့ဆိုပါတယ်။အဲ့ဒီကိစ္စကအမေရိကန်ရဲ့သဘောထားပေါ်မှာမူတည်ကြောင်းအမေရိကန်ဟာမြောက်ကိုရီးယားနိုင်ငံသားမှာစီးရီးရန်စတာကိုတိုးပြီးလုပ်နေတဲ့ကြောင်းမြောက်ကိုရီးယားနိုင်ငံရေးဌာနပြောခွင့်ရရီထောင်အီလ်ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကြာသပတေးနေ့ကပြောတာပါ။ကွာလာလမ်ပူမှာကျင်းပတဲ့အရှိတောင်အာရှနိုင်ငံများဖွဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲမှာကြာသပတေးနေ့အစောပိုင်းကမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆိုယွန်ပြောခဲ့တာကိုပြောခွင့်ရကအကျဉ်းချုပ်ပြန်ပြောပြတာပါ။တောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်တာတွေကိုအမေရိကန်ကရပ်ဆိုင်မယ်ဆိုရင်နျူကလ িয়ার အစီအစဉ်ကိုဆိုင်းငံ့ထားမယ်ဆိုတာမြောက်ကိုရီးယားဘက်ကကန့်လန့်ထားတယ်လို့နိုင်ငံသားဌာနပြောခွင့်ရကဆွေးနွေးပွဲပြင်ပမှာသတင်းထောက်တွေကိုပြောပါတယ်။မလေးရှားကစီးပွားကိုတက်နေတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယား၊အမေရိကန်၊တရုတ်၊ဂျပန်နဲ့ရုရှားတို့လည်းပါပါတယ်။အဲ့ဒီနိုင်ငံတွေဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ပြီးအပြန်အလှန်အားဖြင့်တန်ခတ်ပိတ်ဆို့မှုရုပ်သိမ်းပြီးတော့အကူအညီတွေပေးဖို့ဆွေးနွေးကြတဲ့အထက်မှာပါဝင်တဲ့နိုင်ငံတွေပါအဲ့ဒီဆွေးနွေးပွဲတွေကနေ2009ခုနှစ်မှာမြောက်ကိုရီးယားကထွက်သွားခဲ့တာပါလူကုန်ကူးခြင်းဆိုင်ရာအမေရိကန်အစိုးရရဲ့နှစ်စဉ်အစီရင်ခံစာကိုအိုဘားမားအစိုးရကလုတ်ချင်တဲ့နိုင်ငံတကာရေးရာပုံစံအတိုင်းဖြစ်အောင်လုပ်ယူပြင်ဆင်ထားတယ်ဆိုတဲ့ဆွဆွဲချက်တွေထွက်လာပြီးတဲ့နောက် လွှတ်တော်အမတ်တွေကနိုင်ငံရေးဌာနတာဝန်ရှိသူတွေကိုအပြင်းထန်မေးခွန်းထုတ်နေပါတယ်။အထူးသဖြင့်တော့မလေးရှားကျူးဘားနိုင်ငံတွေနဲ့ပတ်သက်တာပါ။နိုင်ငံတကာလူကုန်ကူးခြင်းဆိုင်ရာနှစ်စဉ်အစည်းအဝေးကစားမှာနိုင်ငံတွေကိုအဆင့်သတ်မှတ်ဖို့အသုံးပြုတဲ့အထောက်အထားတွေအားလုံးကိုပေးဖို့ဩဇာကြီးတဲ့အတက်လွှတ်တော်နိုင်ငံရေးကော်မတီကကြာတာပတိနေ့မှာတောင်းဆိုထားပါတယ်။လူအခွင့်အရေးဆိုင်ရာအမေရိကန်လက်ထောက်ဒုတိယနိုင်ငံရေးဝန်ကြီးဆာရာဆူဝဲကိုအတက်လွှတ်တော်ကော်မတီဝင်လွှတ်တော်အမတ်တွေအပြင်းထန်မေးခွန်းထုတ်ကြတာနဲ့အမျှနိုင်ငံရေးကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Bob Corker ကအထောက်အထားတွေပေးဖို့အမိန့်ထုတ်ပြန်တာပါလူကုန်ကူးခြင်းဆိုင်ရာအမေရိကန်နိုင်ငံရေးဌာနရဲ့ဒီနှစ်အစည်းအဝေးစာထဲမှာကျူးဘားနဲ့မလေးရှားနှစ်နိုင်ငံစလုံးဟာပြင်းထန်ဆိုးရွားတဲ့အဆင့်တွေမှာသတ်မှတ်မခံရပါဘူးကျူးဘားနိုင်ငံတွေကဒီနှစ်တွင်းမှာပဲအမေရိကန်ကတန်တမန်ဆက်ဆံရေးပြန်ထူထောင်ထားတာဖြစ်ပြီးမလေးရှားနိုင်ငံကတော့ TPP လို့ခေါ်တဲ့ Pacific ကမ်းရိုးတဲတခြားနိုင်ငံများအကြားလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာအဆိုပြုထားတဲ့သဘောတူညီချက်ထဲမှာပါဝင်ပါတယ်ပိုလန်နိုင်ငံမှာကွန်ဆာဗေးတစ်ရှင်တွေတူဖြစ်သူအန်ဒဇီဒူဒါသမ္မတသည်ဖြစ်လာပါတယ်။အငြိမ်းစားယူလို့ရတဲ့အသက်အရွယ်ကိုလျှော့ချဖို့အခွန်ကိလွတ်ခွင့်ငွေပမာဏသတ်မှတ်ချက်ကိုတိုးမြင့်ဖို့တာသမီတွေနဲ့ဆိုင်တဲ့ခန်းစားကူတွေပေးဖို့စတဲ့ရွေးကောက်ပွဲမဲဆွယ်ကာလာရုံးကပေးထားတဲ့ကတိတွေကိုသူ့ရဲ့သမ္မတကျန်းသက်စာချိန်ဆိုပွဲမင်းကွန်းထဲမှာအသက်43နှစ်အရွယ်မစ္စတာဒူဒါကထည့်ပြောသွားပါတယ်။သူဟာပိုလန်လက်နက်ကိုင်တပ်ဖွဲ့တွေရဲ့ဦးစီးချုပ်အနေနဲ့ရောယူကရိန်းမှာရုရှားရဲ့အခက်ခဏပေါ်အပြင်းထန်ဝေဖန်သူတဦးအနေနဲ့ပါမြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့စီကပို့ပြီးအားကောင်းတဲ့လူငယ်ရေးဆိုင်ရာအာမခံချက်တွေပေးဖို့နဲ့ပိုလန်နိုင်ငံမှာအနောက်စစ်ဖက်မှမိတွေတိုးပြီးထားဖို့မစ္စတာဒူဒါကတောင်းဆိုသွားပါတယ်ခင်ဗျာ
ကြောက်ကြနေမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခွာညီတို့ကကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့ဖက်အစီအစဉ်မှာစစ်ပိုင်းဆိုင်ရာအခက်အခဲတချို့ရှိခဲ့တာကြောင့်ချူရင်းချက်ကလေးတွေရှိခဲ့တာကိုတောင်းပန်အပ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ် AR တိုင်းအတွင်းဟင်္ဒရာနဲ့ညောင်တုံးမြို့နယ်တွေမှာရေကြီးမယ်ဆိုတဲ့အခြေအနေစိုးရိမ်နေရပြီးတော့ဒေသခံတွေဘေးလွတ်ရာကိုထွက်ခွာဖို့သမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်ငဝင်နဲ့ AR မြို့တွေဟာစိုးရိမ်ရေမှတ်ကျော်သွားပြီဖြစ်တာကြောင့်မြို့ဝကျွန်းပေါ်ဒေသမှာရင်ဆိုင်ရမယ်ရေဘေးဒုက္ခအခြေအနေကိုလည်းမနေ့ကအစိုးရပိုင်းရေဒီယိုကနေထုတ်လွှင့်သွားတဲ့မိကုံးမှာသမရကပြောသွားတာဖြစ်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ
်ဇူလိုင်လအတွင်းမုတ်တုံမိုးတဲထန်ပြီးရေကြီးမှုကြောင့်မြန်မာနိုင်ငံတဝန်းလုံးမကြုံစဖူးရေဘေးဒုက္ခရောက်ခဲ့ကြပြီးအထူးသဖြင့်အထက်ကနေအောက်ပိုင်းကိုစီးဆင်းလာတဲ့မြေရေတွေကြောင့်လည်းအခုဆိုရင်ဒုတိယအကြိမ်ရေကြီးမဲ့ဘေးအန္တရာယ်အဖြစ်အေယာဝတီမြို့ဝကျွန်းပေါ်ဒေသမှာရင်ဆိုင်ရဖို့ရှိနေပါတယ်ဒေသခံပြည်သူတွေရေဘေးအန္တရာယ်ကနေလွတ်မြောက်နိုင်ရေးဘေးလွတ်ရာကိုကြိုတင်ရွှေ့ပြောင်းနေထိုင်ကြဖို့မနေ့ကအစိုးရသတင်းဌာနကထုတ်လွှင့်တဲ့ရေဒီယိုမိတ်ကွန်းမှာသမရဦးသိန်းစိန်ကသတိပေးပြောကြားသွားပါတယ်
။အယာဝတီတိုင်းတွင်းရှိငဝင်မြေရင်နဲ့အယာဝတီမြေရင်များစိုးရင်ရေမှထက်သို့ကျော်လွန်လာနေတဲ့အတွက်အထူးသဖြင့်ဟင်္ဒရာမြို့နဲ့ညောင်တုံးမြို့တို့မှာစိုးရင်ပေါ်ရာအခြေအနေကိုရောက်ရှိနေပါတယ်။တဘာဝဘေးရန်တွေဟာကြောက်ရောက်လာပါကတားဆီးပြီးမရောက်နိုင်တဲ့အတွက်ကြောင့်အန္တရာယ်ရှိလာနိုင်မှာကဘေးကင်းရသို့ကြိုတင်ရွှေ့ပြောင်းနေထိုင်ခြင်းသည်သာစိတ်အချဆုံးဖြစ်ပါကြောင်းမိဘပြည်သူများကိုအသိပေးတိုက်တွန်းရပါတယ်မိဘပြည်သူများဘေးကင်းလုံခြုံကြပါစေ
တနိုင်ငံလုံးရွေလန်းမှုမှုကြောင့်ပျက်စီးဆုံးရှုံးမှုပမာဏအမြောက်အများရှိခဲ့တယ်လို့သမရဦးသိန်းစိန်ကထုတ်ဖော်ပြောဆိုခဲ့ပါတယ
်ထိခိုက်မှုအခံရဆုံးမြို့နယ်များကတော့မိုးကောင်းမြို့နယ်ကောလင်းဝင်းသူမြို့နယ်ကလေးမြို့နယ်ချင်းပြည်နယ်ရှိမြို့နယ်အများစုရခိုင်ပြည်နယ်မှာမြို့နယ်အများစုတို့နဲ့မကွေးတိုင်းဒေသကြီးမှာပွင့်ပြူနယ်ဆလင်းမြို့နယ်တို့ဖြစ်ကြပါတယ
်တမနာဦးသိန်းစိန်ကိုရိုင်းလဲကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရေလွှမ်းမှုမှုတန်အဆိုးရွားဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်ကရေဘေးသင့်ဒေသတွေကိုမနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးစစ်တွေမြို့နယ်ဒီနယ်လွှတ်တော်အမတ်ဦးအောင်ညကျော်က VOA ကိုအခုလိုပြောပါတယ
်။သံသာလာဒီပိုင်းကိုတော့အများကြီးကြိုဆိုပါတယ်။လာဒီအပြင်။အဲဒီကျွန်တော်တို့ဒီစီပိုင်းနေနေပြောရရင်တော့ဒီရောက်လာတဲ့ပိုင်းကပုံပုံနဲ့ပြောရရင်အရင်ကနောက်ကျနေတဲ့ပိုင်းအရှိနေလို့တုံကန်နေတာပေါ့။ဒီဒီမှာတော့တချို့ဟိုကြီးရောဒီမှာဆိုရင်ခုထိကိုကျွန်တော်တို့ရိတ်ခါတဲ့မရောက်နိုင်သေးသေးဒီတော့ဒီလေရှိနေသေးတယ်လို့ကျွန်တော်တို့ကြားပြရတာပေါ့ကျွန်တော်တို့ PC ဘိုင်းနေနေကတော့ဗပီနေနေကျွန်တော်တို့လူမှုဖွေးစည်းတွေနဲ့ပူပေါင်းပြီးကြည့်ပြီးမျိုးနေဒီတော့ဘင်းကျွန်တော်တို့ပြင်ဝင်နေတာတော့ကုဆင်းတော့တော်များများတော့ဝါဖြစ်ပါလိမ့်ခွေပေါင်းစုံကလည်းလာပြင်းကူညီကြတဲ့အတွက်ကြောင့်ကုဆင်းတော့သက်ဆန်းနိုင်ဒီစားပေါင်းသက်ဆန်းနိုင်ဒီခါတွေတော့ ရကြတဲ့သဘောမျိုးရှိပါတယ်။ဒါမျိုးရေရှည်အတွက်ကတော့ပြည်လေးထူထောင်မှုပိုင်းအတွက်ကတော့အရင်ကိုကျွန်တော်တို့ကြောက်เสียကောင်းတဲ့ဒီဒုက္ခလို့ပြောအောင်ပါလေ။ပြည်လေးထူထောင်မှုပိုင်းကတော့အများကြီးကိုကျွန်တော်တို့လုပ်ကြရအောင်လေလို့ကျွန်တော်အနေနဲ့ဆုံးဖြတ
်ဒီတော့တွင်မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကမနေ့ကသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမိန့်ခွန်းထဲမှာတော့2008ခုနှစ်ကနာဂစ်မုံတိုင်းဖြစ်ခဲ့တာကိုအခွင့်ကောင်းယူပြီးအခုလက်ရှိဖွဲ့စည်းပုံခြေကံဥပဒေပြဋ္ဌာန်းနိုင်ဖို့အမျက်ထုတ်သွားတယ်လို့အခုရေဘေးပြဿနာကိုအကြောင်းပြပြီးနိုဝင်ဘာရွေးကောက်ပွဲမှာမယိုးမသားလှုပ်လာနိုင်တယ်လို့သတိပေးပြောဆိုခဲ့ပါတယ်ရှင
်။မင်းအင်ဂျင်နီယာတင်ပြသွားတာဖြစ်ပါရခင်ဗျာ။တို့တော်ရှိမြတ်ခင်ဗျာ။အဓိကအတိုက်ခံဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်မှာကိုယ်စားလှယ်လောင်းနေရာတချို့ကိုပြန်ပြီးတော့ပြင်ဆင်မယ်လို့ NLD ပါတီကနေပြောဆိုလိုက်ပါတယ်။88မျိုးဆက်တို့ရဲ့နိုင်ငံရေးအခမ်းအကဏ္ဍကိုပါတီဘက်ကအတိအမှတ်ပြုသလိုလက်ရှိကိုယ်စားလှယ်လောင်းရွေးချယ်မှုကြောင့်ဝေဖန်မှုရှိနေပေမဲ့ပါတီတွင်စီလုံးညီညွတ်မှုကိုထိခိုက်မှုမရှိဘူးလို့လည်းပြောလိုက်ပါတယ်။အကြောင်းစုံကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလာမယ့်ရွေးကောက်ပွဲအတွက်ပါတီရဲ့အမတ်လောင်းတွေရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ရွေးချယ်ထားပြီးသားကိုယ်စားလှယ်လောင်း9နေရာကိုပြန်လည်ပြင်ဆင်မယ်လို့ပြောဆိုလိုက်ပါတယ်။ပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်ပါတီရဲ့ပြောခွင့်ရသူရှေ့နေကြီးဦးညံဝင်းကအခုလိုပြောပါတယ်။9
နေရာလောက်ပြင်ဖို့ရှိပါတယ်။ကျွန်တော်တို့ကဟိုအောက်ခြေကတင်လာတဲ့အရင်ရဲ့85ရေနဲ့တော့ကျွန်တော်အတီးစီကျွန်တော်တို့အတီးမကြည့်ပဲပြောင်းပြင်ပြောင်းလဲမှုလောက်တာတော့85ရေနဲ့မျိုးပဲရှိတယ်အဲ့တော့ကြောင့်နောက်တစ်ခုကကျွန်တော်တို့ပါတီအနေနဲ့ကစိတ်မကြခင်လုံးဝနဲ့ကလုတ်တဲ့ညီလာခံမှဒီကိုတွေ့ကြုံနေရှိပါဒါဒီတိုင်းရဲ့လွတ်လပ်ခွင့်ရပြောကြဆွေးကြတယ်ဝေဖန်ကြတယ်မတင်တော့ဘူးလို့ပြောကြတယ်ဒါကတော့ဒီလိုပြောတာတွေကလည်းတဘာဝကြတယ်လို့ပဲဆိုတာတရားဝင်အယောက်မှကျွန်တော်မတွေ့သေးပါဘူးလုတ်ပြမယ်လို့ပြောတာဆိုတာတော့ကြားပ
ါပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုမြို့နယ်တွေကတင်ပြထားတဲ့စည်ရင်အတိုင်းအများစုကိုရွေးချယ်ခဲ့တာဖြစ်ပြီးဗဟိုကော်မတီကအ ਨੇ စုကိုပဲရွေးချယ်တာဖြစ်တယ်လို့လည်းဦးညံဝင်းကပြောပါတယ်ဒါပေမဲ့အများကမျှော်လင့်ထားသလို88မျိုးဆက်ခေါင်းဆောင်တချို့အပါအဝင်လူသိများတဲ့နိုင်ငံရေးသမားတချို့ကိုပါတီကိုယ်စားလှယ်လောင်းမရွေးတဲ့ကိစ္စနဲ့ပတ်သက်လို့တော့အတော်လေးဝေဖန်ခံနေရတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့88မျိုးဆက်တို့ရဲ့နိုင်ငံရေးအင်အားကိုအသိအမှတ်ပြုတယ်လို့ပြောပါတယ်။ဒါပေမဲ့အခုအစ်စ်ထက်ရွေးမဲ့အထက်မှာ88မျိုးဆက်တို့တဲကပါမပါကိုတော့ဥညာဝင်းကမပြောပါဘူး။
ကျွန်တော်တို့ပါတီကနော်ဟိုအဲ့ဒီလိုဆိုကျွန်တော်တို့ရှောက်နိုင်ရဲ့ရှောက်ခွေကိုဘယ်သူမှမပိတ်ကြပါဘူးအဲ့တော့နိုင်ငံကြီးကကျွန်တော်တို့စိတ်ရှိကိုဘယ်လိုသဘောထားလဲလို့ဆိုရင်ကျွန်တော်တို့စိတ်ရှိချင်းကအင်အားတရရှိတယ်ဆိုတော့ကျွန်တော်တို့အပြစ်မပြုပါနဲ့ဆန္ဒကျွန်တော်တို့ဘာမှဒါမကျက်ပြည့်စရာတော့မရှိပါဘူ
းအခုချိန်ထိတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကကိုယ်စားလှယ်လောင်းအမည်စရင်ကိုရွေးကောက်ပွဲကော်မရှင်ထံအပိသက်မတင်နိုင်သေးပါဘူး။ဒါအပြင်လာမယ့်ရွေးကောက်ပွဲမှာပြည်내ရီတဲကမြို့နယ်ဆင်မြို့နယ်မှာ NLD အနေနဲ့ဝင်ရောက်ရှင်းပြနိုင်မှာမဟုတ်သလိုအခုချိန်ထိလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေတခြားနိုင်ငံရေးပါတီတို့နဲ့ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်မှုတွေလည်းမရှိသေးပါဘူး။နိုင်ငံတော်ဝန်ရေးပေးတွေ့နေတာကြောင့်လဲကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းမှုရောမဲဆန္ဒရှင်စီရင်စီစစ်မှုတွေပါတုံ့နှေးသွားရတယ်လို့လည်းပါတီကပြောပါတယ်။လက်ရှိမှာတော့ရွေးကောက်ပွဲထက်ရေဘေးကူညီရေးကိုပါလောက်ကင်ဆောင်ရွက်နေချရတာဖြစ်ပါရဲ့ရှင်
။မတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ကြရတာဖြစ်ပါရဲ့ခင်ဗျာ။အခုတော့ငင်းငန်းရေးဆွေးနွေးကြတဲ့သတင်းကိုဆက်ပါမယ်။တနင်္ဂနွေလုံးအပြစ်ကတ်တက်ခတ်မှုရစရေးစာချုပ် NCA ကိုအချောတက်ရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်ကျင့်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့မှာဒီကနေ့ဆွေးနွေးကြရမှာရှစ်ကျင့်မြောက်ဆွေးနွေးပွဲကအပြီးမတက်သေးတဲ့အချက်တွေအကုန်နီးပါးကိုသဘောတူညီချက်ရရှိခဲ့ပြီးတော့စာချုပ်လက်မှတ်ရေးထိုးရမှာအလုံးပါဝင်ရေးဆိုတဲ့အချက်ကိုတော့နှစ်ဖက်ကြားမှာညှိနှိုင်းဆွေးနွေးဖို့ကြံရှိနေပါတယ်ဒီသတင်းကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့စူအားရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA အချောသက်ပထမရက်ဆွေးနွေးပွဲပြည်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုသတင်းထုတ်ပြန်ပါတယ
်။ပါဝင်လက်မှတ်ရေးထိုးမဲ့ခေါင်းဆောင်ကျွန်တော်တို့ဘက်ကပဲအစ်င့်နေတိုင်းဒေသခေါင်းဆောင်တွေပဲအစ်င့်နေဆွေးနွေးတာလဲနှစ်ဖက်ဘောတူကြပါနောက်ဒီနေ့တက်တရားလဲမူအားဖြင့်တော့တန်းသားတွေတောင်းဆိုတာအလုံးအစွဲဘက်ကလက်ရောပြီးတော့အစွဲဘက်ကနှစ်ဖက်သဘောတူတဲ့အတိုင်းကိုအစွဲဘက်ကပြန်တင်ပြတော့နှစ်ဖက်တို့တန်းဆောင်ရပါမယ်ဆိုတော့လည်းဒါလေးတော့ပြည့်ပြတ်ပါအဲ့တော့နိုင်ငံတကာတက်တီကိုလည်းဂျီဘူအားဖြင့်တော့တန်းသားဘက်တွေပြင်ပြတာနဲ့အစွဲဘက်ကပြန်တင်ပြတဲ့ဥစ္စာမှာတော့မူအားဖြင့်တော့ကျွန်တော်သဘောတူပါအဲ့ဒီနေ့ကတော့ကျွန်တော်တို့ဒီဆွေးနွေးချက်ကတော့စာချုပ်ကအပိုက်33တော့ဆုံးမှရှိတဲ့ဟာအထိရတော့အားလုံးကျွန်တော်တို့ရောက်ပါပြီ။လက်ဖြန်မှာတော့ဒီ all inclusive ဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့ဆက်ပြီးတော့မနေ့9နိုင်ရစပြီးတော့ဆွေးနွေးပါမယ်
။လောလောဆယ် NCA လက်မှတ်ရေးထိုးရမှာအစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေကတော့ဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တပ်မက LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစစ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ရဲ့ဒူးအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကတော့အားလုံးပါဝင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောပါတယ်။
ဒါတော့ကျွန်တော်တို့နှစ်ဖက်ကညှိနှိုင်းပြီးတော့မှလောရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့တိုင်းရင်းသားတွေဘက်ကတော့ဒီအစိုးရလက်မခံနိုင်သေးဘူးလို့ပြောနေတဲ့6ဖွဲ့ပေါ့လေ။ဒါဟာကျွန်တော်တို့ရည်စီတွဲလာခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဖြစ်တယ်သူတို့ရဲ့အနေထားကိုလည်းကျွန်တော်တို့သိတော့ကျွန်တော်တို့အနေနဲ့အဲ့ဒါလိုကျွန်တော်တို့ဒီလက်မှတ်မထူးတဲ့အဖွဲ့တွေမှာခြံထားခြင်းအပြင်ကြောအကျူးရှိတာတဲ့အကျူးရောက်တာပိုဖြစ်နိုင်မယ်လို့ကျွန်တော်ယူဆပါတယ်။နောက်သူတို့အနေနဲ့လက်မှတ်ထိုးတင်တယ်လို့လည်းကျွန်တော်တိုင်းဟင်းသားဖက်ကတော့ယူဆပါတယ်ခင်ဗျာ။ဒါကြောင့်မလို့ကျွန်တော်တို့ဒီအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကျွန်တော်ဒီကနေ့အစိုးရစီမှာထပ်ခါတလေတဲ့ကျွန်တော်တင်ပြနေတာဖြစ်ပါတယ်။မနေ့ပြန်လည်းပဲဒီကိစ္စကိုပဲကျွန်တော်ထပ်ခါလည်းပြန်တင်ပြမှာပါ။
အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေဟာအစိုးရနဲ့တဖွဲ့ချင်းစီလိုက်အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတဲ့အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဦးလာမောင်ရွှေကအခုလိုရှင်းလင်းပါတယ
်ကျွန်တော်တို့ဘက်ကတော့ဒီစာချုပ်ကိုပြည့်ပြဖို့ပေါ့ညှိစရာတော့ကျွန်တော်တို့ဘက်ကမကြမ်းတော့ဘူးတော့ all inclusive ဒီစာချုပ် text ကိုညှိတာမဟုတ်ဘဲနဲ့စာချုပ်ရဲ့လက်မှတ်ရေးထိုးတဲ့သူတွေဖြစ်တဲ့အဖွဲ့အစည်းတွေပေါ့နော်တိုင်းရင်းသားတွေဘက်ကအဆိုပြုတဲ့အဖွဲ့အစည်းတွေနေနေတာဖြစ်တဲ့အတွက်ပြည်တော်စုစုဘက်ကတော့ဒီ text ကတော့ဆရာတို့နဲ့လက်ဖြန်မှာအသောတက်ရင်တော့ပြီးပြီလို့ပဲသူတို့တော့အမှတ်ယူမဲ့တော့ရှိပါ
ပြီးခဲ့တဲ့ပုတ်တူးနေ့ကတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA အဖွဲ့တွေကအစိုးရကိုသူတို့၃ဘွဲ့နဲ့တပြိုင်တည်းအပြစ်ခတ်ရက်စဲဖို့ကမ်းလှမ်းထားပါတဲ့တောက်ကြနေ့မှာဆက်လက်ဆွေးနွေးမယ်အားလုံးပါဝင်ရေးဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းနိုင်မယ်ဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်ရစေးရေးကိုစတင်နိုင်မယ်နှစ်ဖက်သဘောတူစာချုပ်ကိုအချောတက်နိုင်မှာဖြစ်ပါတယ်
ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် view american တန်ကနေတောက်ကြနေမနေ့ခင်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လင်းနေပါတယ်သောတာရှင်များခင်ဗျာမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေဖြစ်ပေါ်နေတဲ့အတွက်ဤကုန်းချုပ်ပူးတွဲကြီးညာချက်ထုတ်ပြန်ဖို့အရေးမှာနှောင့်နှေးနေရပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကနေမြေသိမ်းပိုက်မှုတွေလှုပ်ဆောင်နေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအထူးစိုးရိမ်နေတဲ့အကြောင်းအာဆီယံအစည်းအဝေးပွဲကိုတက်ရောက်ခဲ့တဲ့ မေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်ဒီအကြောင်းအပြည့်စုံကိုကိုဇော်ဝင်းဆိုင်ကစူးစီးတင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံဘက်ကတဖက်သက်နယ်မြေသင်္ဘတ်မှုတွေလှုပ်ဆောင်နေတယ်လို့ဆိုတော့မြေဖို့ပြီးလူလုံကျွန်းတွေတိဆောက်နေတဲ့ကြားကတောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့ဘုံသဘောထားမထုတ်ပြန်နိုင်ပဲနှောင့်နှေးနေတာဟာဒီကိစ္စမှာအာဆီယံအဖွဲ့အတွင်းသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်အာဆီယံအဖွဲ့ရဲ့ပူးတွဲသဘောထားကြီးညာချက်ကိုဗုဒ္ဓဟူးနေ့ကတည်းကအပြည့်အစုံရေးဆွဲပြီးစီးသင့်ခဲ့ပေမဲ့အခုချိန်ထိမပြီးသေးကြောင်းတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဘလို့ထဲသွင်းရေးဆွဲတဲ့နဲ့ဆိုတဲ့အပေါ်ဘုံသဘောတူညီချက်မရနိုင်ပဲဖြစ်နေကြောင်းချာတာပရီနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကေရှမုဂမ်ကကွာလာလမ်ပူမြို့မှာပြောပါတယ်ကွာလာလမ်ပူမြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နဲ့တရုတ်အပါအဝင်မိတ်ဖက်နိုင်ငံတွေရဲ့ဆွေးနွေးပွဲမှာတောင်တရုတ်ပင်လယ်ပြင်အရေးကလွှမ်းမိုးနေကြတာဖြစ်ပါတယ်အစည်းအဝေးအစီအစဉ်ထဲမှာတောင်တရုတ်ပင်လယ်ပြင်အရေးထက်သွင်းဆွေးနွေးခြင်းမပြုဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့ပေမဲ့ဒီကိစ္စဟာခြံထားခဲ့ဖို့မဖြစ်နိုင်တဲ့ကြီးမားတဲ့အကြောင်းအရာဖြစ်တယ်ဆိုပြီးအင်ရှင်မလေးရှားနိုင်ငံအပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတချို့ကထက်သွင်းဆွေးနွေးဖို့သဘောတူခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းနဲ့တိစောက်နေတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းစီအိုဝဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထားလောင်းပြောကြားလိုက်ပါတယ
် I expressed our serious concerns over the developments in the South China Sea including the massive land reclamation and the potential militarization
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံနယ်မြေသိမ်းပိုက်မှုတွေအကြီးအကျယ်လှုပ်ဆောင်နေတာနဲ့စစ်စခန်းတိစောက်ဖို့ပြင်ဆင်လှုပ်ဆောင်နေတာတွေပေါ့ကျွန်တော်တို့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းကျွန်တော်ပြောကြားခဲ့ပါတယ်ဒီရတာအတွင်းမှာလွတ်လပ်စွာရေးကြောင်းသွားလာခွင့်ရှိစေရေးနဲ့ပင်လယ်ပြင်အတွင်းတရဝင်းလုပ်ငန်းတွေလုပ်ပိုင်ခွင့်ရရှိရေးအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးကြောင်းကျွန်တော်ထပ်လောင်းပြောကြားခဲ့ပါတယ်ဒီလွတ်လပ်ခွင့်တွေဟာနိုင်ငံကြီးငယ်မရွေးအားလုံးဒန်းတူအခွင့်အရေးရှိတဲ့လွတ်လပ်ခွင့်တွေဖြစ်တယ်ဆိုတာကိုလည်းဒီနေရာမှာကျွန်တော်အနေနဲ့ထပ်ပြီးသတိပေးပြောကြားပါရစေဒါကြောင့်ဒီဒေသမှာတင်မာမှုတွေစီးရီးတိစောက်မှုတွေနဲ့တခြားလှုပ်ဆောင်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေအချိန်မြင့်နေခြင်းမဖြစ်ရအောင်အလုံးကထင်းထင်းပြင်းပြင်းလှုပ်ဆောင်ကြဖို့ကျွန်တော်တိုက်တွန်းပါရစေ
။အခုပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်တဲ့အတွင်းနှစ်စဉ်အမေရိကန်ဒေါ်လာ5ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုရေချောင်းကနေတည်ယူပို့ဆောင်နေကြတာဖြစ်တဲ့အတွက်ဒါဟာရေချောင်းပို့ဆောင်ရေးမှာအရေးပါတဲ့ဒေတာတစ်ခုဖြစ်တာနဲ့အညီတရုတ်နိုင်ငံကဒီဒေတာကနေမြေအများစုကိုသူတို့ပိုင်ဆိုင်ကြောင်းပြောနေတာဖြစ်ပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီကတော့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်တို့ကလှုပ်ဆောင်နေတဲ့ကျွန်းတိစောက်မှုလုပ်ငန်းတွေကိုရပ်တန့်ထားလိုက်ပြီးဖြစ်ကြောင်းနဲ့အငင်းပွားနေတဲ့ကိစ္စကိုလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နိလန်းနဲ့ဖြေရှင်းလိုကြောင်းဗုဒ္ဓနေကပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့ဆိုင်တဲ့ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်စီးပင်းစည်းကမ်းတွေတတ်မှတ်နိုင်ဖို့ဆွေးနွေးနေတဲ့ကိစ္စကလည်းတိကျရေရတဲ့အဖြေထွက်မလာသေးပေမဲ့တိုးတက်မှုရှိပြီးနောက်တစ်ဆင့်ကိုရောက်လာပြီလို့ထိုင်းနိုင်ငံသားဝန်ကြီးဗိုလ်ချုပ်ကြီးတန်နဆတ်ပါတီမာပရာဂွန်ကဗုဒ္ဓနေကပြောပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့သဘောထားကြီးညာချက်ကိုကြာတာပရိနေနောက်ပိုင်းမှာထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအစိမ့်အရာရှိတွေကပြောဆိုထားပေမဲ့ကြာတာပရိနေကုံသွားတဲ့အထိထွက်မလာခဲ့ပါဘူး။တရားဝင်ထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့လည်းဒီစီးပွားကိုတက်နေကြတဲ့အာဆီယံအဖွဲ့ဝင်အများစုရဲ့သဘောထားအရာကတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံအနေနဲ့ကျွန်းနေတိစောက်နေတာကိုရပ်တန့်ဖို့လိုလားတဲ့အကြောင်းမလေးရှားကလာတဲ့သတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ။
ဒါကတော့မလေးရှားနိုင်ငံကွာလာလမ်ပူမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားနေမှုတွေရှိနေတဲ့အကြောင်းကိုဇော်ဝင်းလှိုင်ကစုံစမ်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။သွားရရှိမြောက်ခင်ဗျာ။ VOA ရဲ့ရေဒီယိုအစီအစဉ်သာမကပဲ TV အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့VOA မြန်မာပိုင်းရဲ့ YouTube စာမျက်နှာဖြစ်တဲ့ www.youtube.com/voaclips ဆိုတဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်။ဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့တမျှတချင်းတွေကိုလည်း email နဲ့တောင်းဆိုခြင်းနဲ့ဆိုလို့ရှိရင် VOA ရဲ့ email လိပ်စာကတော့ bambis@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာရှိတော့နာနာခင်ဖြစ်ကြပါစေတော်ရရှိမြတ်ခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ကဩဂုတ်လ9ရက်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းတွေအပြင်လှိုင်းဒိုမီတာ50 kHz 5955လှိုင်းလံမီတာ190 kHz 1595တို့ကပါဒုချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ရေကြီးတဲ့ခါမှာအများကြီးကရေနဲ့တွေ့တာအဲ့ဒီရေမကူးတတ်ကြလားမဟုတ်ရေကူးတတ်တယ်တဲ့ရည်ကြီးလို့ရှိရင်ရေကူးတက်တဲ့လူ၃ပုံ၂ပုံကဒီရေကြီးရေရှမ်းလေးမှာ
အထွေထွေယောဂါဌာနရဲ့အထူးကုဆရာဝန်ကြီးဒေါက်တာမြင့်ဦးရဲ့ပြောကြားချက်ပါအဲ့ဒါနဲ့အတူနေဆက်ဒေတာရဲ့အခြေစိုက်တဲ့တိုင်းသားသတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းနားဆင်ကြပါလိမ့်မယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးထုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့ subscribe ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီပဲကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပါဇက်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to helpHis brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရည်ကြီးအကူအညီပေးပါမယ်လို့ကြိပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ဓိပေးရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်။ဟိုလိုလုပ်ရင်တော့ကောင်းမယ်။လုပ်ပေးပါမယ်။စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာ။အပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
Lip.Service.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတန်စီစဉ်တက်ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ Rush မြန်ခင်ဗျာ။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရည်တော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီ။မြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်သန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်။88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခမ်းအနားမျိုးမှာရှိနေပါပြီလေ။နိုင်ငံမျိုးဆက်တဲ့အနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမဲ့အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမဲ့စနေညပိုင်းဒဲအလီလိုက်စီစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825954ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနေမြင်မြန်ကြမဲ့သရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
။
ပါဝင်ဆွေးနွေးလိုသူတွေအချိန်မီ VOE ကိုဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်အခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ရေကြီးတဲ့ရေရှင်ရောက်ရေမျောတေဆုံးရခြင်းဤအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံနေရာတော်တော်များများမှာရေကြီးနေတာကြောင့်တေဆုံးသူတွေတိုးမြလာရမှာရေမျောရေနစ်ပြီးတော့တေဆုံးသူတွေအများစုဖြစ်တယ်လို့ကျမကြီးပညာရှင်တွေကပြောပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထူထူယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
โอเคดร.มิ้งครับเนี่ยเราမြန်မာနိုင်ငံမှာဒီရေကြီးရေဆန်တာတွေဖြစ်နေတဲ့အတွက်ပေါ့ဆရာเนาะတနင်္ဂနွေလုံးနှီးပါးလောက်ဖြစ်နေတဲ့နေရာမှာဒီတည်ဆုံးသူတွေလည်းတစ်ဖြည်းဖြည်းများလာပါတယ်ဆရာအထူးသဖြင့်တော့ရေထဲမှာမျောသွားတာရေနစ်ပြီးတော့တည်ဆုံးတာတွေဖြစ်တာများလာကိုတွေ့ရပါတယ်အခုလို့ဒီတည်ဆုံးမှုတွေကနေကာကွယ်နိုင်ဖို့အတွက်ဒီရေကြီးတဲ့ရေအရှင်ရဲ့သဘာဝလေးကိုဆရာနည်းနည်းရှင်းပြပေးပါလား
ရေထဲမှာဘာလို့ရေနစ်ပြလဲဆိုတော့ရေတွေကခုနစီးစင်းတဲ့ရေရှိမယ်ကြည့်ပြီးရှိနေပေါ့နော်ဘူးရွာပြီးတော့ရုပ်ပြီးတဲ့ဆယ်ပေါက်လို့ရေမျိုးမဟုတ်ဘဲနဲ့တင်ကြံခဲ့တဲ့ရေတွေကတော့မစီးပေါ့အပြင်းငင်တဲ့ရေလို့ခေါ်မှာပေါ့အဲ့တော့စီးစင်းတဲ့ရေကကရေတက်လာမယ်ပေါ့နော်မြေကြီးကရှန်တက်လာမယ်တော့ဆယ်ကြီးကပေါက်လာမယ်တရားနာမှာအလင်းနဲ့စီးတယ်ပေါ့ဒီလိုရေပေါ့နော်အဲ့တော့ဟိုဒီလိုစီးစင်းတဲ့ရေဟာလူကအနေနဲ့အင်္ဂဏရေးကြည့်တယ်အခုကျွန်တော်တို့ဒီရေပြည်တွေတောက်သွားနေတဲ့အခါမှာလူတွေကစီးစင်းနေကြလားပေါ့နော်တချို့ရေတွေကအလင်းနဲ့စီးနေတယ်အဲ့ဒီရေတွေဆိုတော့ဖြစ်နေလို့ရှိရင်တော့လူမစင်းနေတော့ပေါ့နော်ဟိုနေလီပါညက်သွားရမယ်ဒီကရန်ကတနအယူ၄မိုင်လုံးစီးရရေပေါ့ဗျာတနအယူ၄မိုင်လုံးဆိုတာလူလမ်းလျှောက်လောက်စီးနေတယ်အဲ့ဒီရေရဲ့အနက်ကခြေမျက်စိတာလာပေါ့၆လက်မလောက်ပဲရှိနေဆိုရင်အဲ့ဒီရေထဲမှာလူပြောက်လမ်းလျှောက်လို့ရှိရင်တော့မထိနိုင်တော့ဘူးထိမထိနိုင်ရုပ်ပြည့်လေးကြသွားရင်ဆိုတာရုပ်ပြည့်မထနိုင်ဘူးမထနိုင်တဲ့အခါမှာပြည်ကခရီးစဉ်ငယ်မျိုးဆိုရင်တော့ရေနစ်နေနိုင်တယ်အဲမော်တော်ကားတွေပါလေကြတော့ကျွန်တော်ကဒီတပေလောက်မှန်းတာပေါ့တပေဆိုတာကတာယာတဝက်လောက်နစ်ပြီပေါ့နော်တာယာတဝက်လောက်နစ်တဲ့ရေမျိုးကခုနပြောသလိုတနအယူဒီမိုင်တော့မဆင်းအောင်ဒီတန်းလျှောက်တော့လည်းစီးနေအဲ့ဒီမော်တော်ကားအကြောင်းမထိတ်နေတော့ဘူး။ပြန်မျောပါသွားနိုင်တဲ့အဆင့်ရှိတယ်ဒီဘာလို့ဒီရေရဲ့ကုဏကဖော့ကုန်ပေါ့လေနော်အဲ့ဒါနဲ့ကျွန်တော်ကမျောပါသွားနိုင်တယ်အဲ့ဒါကြောင့်ကားတွေပါလေရေထဲမှာတချို့ကရေဆုံပြီးဖြတ်တယ်ဖြတ်ရင်းနဲ့တရားနာရောက်တဲ့ဒီရာပုံကတော့တက်လိုက်မှာပဲလို့ပြောနေတယ်တရားနာမှာရေစီးနေတာတစ်ခါတိုင်းနဲ့တနည်းအားမှာဒီမိုင်ဆိုတော့နှစ်ဆလုံးကလာကိုစီးတယ်အဲ့ဒါနဲ့ကျွန်တော်မျောပါသွားတာဆိုင်ကလေးထုံပြီးပါမယ်ဆိုင်ကလေးကရေဆုံပြောင်းကစက်ပါတာပဲအဲ့ဒါစက်အားနဲ့ယုံနေလို့ပြောမှန်တယ်အဲ့စက်တွေကရေဒီလောက်ဒီအင်ဂျင်ကိုထိရတယ်အင်ဂျင်ထဲမှာဒုက္ခရောက်မယ်ဘရိတ်တွေမပြောဘူးဘလို့ကားလဲထုံပြီးပါမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလို့ဒီရေကြီးတဲ့နေရာမှာဘလို့လူတွေတည်ဆုံးမှုများတာကိုတွေ့ရလဲဆရာ
ရေကြီးတဲ့ခါမှာအများကြီးကရေနဲ့တွေ့တာအဲ့ဒီရေမပူတတ်ကြလားမို့ရေပူတတ်တယ်တည်တဲ့လူကြည့်လို့ရှိရင်ရေပူတတ်တဲ့လူသုံးပုံနှစ်ပုံကဒီရေကြီးရေရှမ်းထဲမှာမထိနိုင်လို့တည်ကြတာနောက်ရေကအေးနေတဲ့ရေပေါ့မိုးရွာထားတဲ့ရေကျွန်တော်ကကုခတ်မယ်ဆိုလို့ရှိရင်သူကလက်ကဘလောက်ပဲစမ်းတမ်းပေါ့နော်20 30ဒီရေကနေ30ဒီရောက်ကျသွားတယ်အေးတဲ့ရေဖြစ်တယ်ဆိုတာနဲ့ကျော်သားရဆိုင်ပါတယ်ဒီကဏ္ဍကမခံနိုင်ဘူးဒါကိုကျွန်တော်ကငါခံနိုင်နေဆိုပြီးကိုရင်ကိုရင်နဲ့ပဲသိရတယ်ပေါ့အဲ့ဒါကဘာကြမ်းမရေးဖို့ရထွက်တာဒီလိုရေကြီးရေရှမ်းကလာမှာအရင်ဆုံးရေနစ်ပြီးသေးတဲ့ကခရီးဖြစ်နေတယ်ပေါ့နော်ကျွန်တော်များများကနော်ပထမတော့ဒါနဲ့ကနေကိုနှစ်ကလေးတွေနောက်အသက်ကြီးတဲ့လူတွေပေါ့အဲ့ဒါကဘူးရစီဝါရည်ရည်ကတောက်ထားတဲ့ဒီဒီကျွန်တော်တို့မှတ်တမ်းနေတယ်တွေ့တယ်ပေါ့နော်။နောက်ကအခုကျွန်တော်တို့တွေ့နေရတာကဒီကဒီကြေကြေးသမားတွေရောဒီရှန်တဲ့ဒေသမှာနေတဲ့လူတွေရောအသက်ကအကြီးတယောက်မှဝတ်ထားတာမတွေ့ဘူးပေါ့နော်။အဲ့တော့ဆိုတာကဒီလိုမျိုးနေရာတွေမှာအသက်ကအကြီးတယောက်ရမယ်လေရောမှာကြေကြေးသမားတွေရောနောက်ကအောက်ခြေမှာဒီကောင်ကမြစ်ကြီးကရေခံလားဆိုတော့ကျွန်တော်မသိဘူး။နောက်ကျွန်တော်ကရေတင်းတစ်ခုလုံးဖုံးနေတာအဲ့အဲ့သွားရင်းနဲ့ကုရှိမှာမြင့်တော့မရေကန်တော့မကြောက်ကြရဘူးမလို့အဲ့ကြောက်ရောက်တာနဲ့သွားခါရက်ကန်ရက်ကန်နဲ့ဒီပြည့်စင်မှာပါတော့မှာပဲအဲ့တော့အဲ့ဒါကကနရေးသေးမှတော့မှရေမြင့်ပြီးသေးတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောတတိထားတဲ့လူမျိုးတွေရှိသေးလားဆရာအထူးသဖြင့်ဒီယောဂါရှိတဲ့လူမျိုးတွေပေါ့နော
်ရေကြီးကန်တဲ့လူတွေအခါယောဂါရှိတဲ့လူတွေပေါ့နော်ဟိုဆေးဝါးထောက်နေရတဲ့စီးပြေယောဂါဒေဒီယောဂါဒီလူတွေပေါ့နောက်ကရက်ပေါက်ထားတဲ့လူတွေဒီလိုဆိုရင်ပြီးတော့ကိုယ်ခိုင်ဝတ်မထိနိုင်တော့ဘူးပေါ့နော်ရုပ်တရက်ဒီထဲမှာရှိတော့ကိုပဲသူကအကြီးပြန်သွားမယ်သူတို့ကမူရစီဝါရီတော့တုံးထားမယ်သူပို့ပြီးတော့လှုပ်ရှားမှာခဲ့နေနေတာပေါ့ဒီသေးပဲဖြစ်ဖြစ်အရှင်မဲ့ဖြစ်ဖြစ်အဲ့လိုလိုမျိုးကလုံးဝရေမဆင်းတော့ဘူးပေါ့ဟိုကျွန်တော်ဓာတ်ပုံနဲ့တွေ့တာလူတွေကရေထဲမှာဆင်းပြီးတော့တ냐တ냐ရှူတယ်အရင်ကအဲ့လိုရှူရမယ်အစားကြီးနဲ့ရှူတာဆန်းပို့ပြီးတော့ရှူကြပါနောက်ခါကျအသက်ကြီးကြီးပဲထားတော့နောက်ခါဘောတွေအကုန်ပေါ့နော်ယူဆောင်ထားရမယ်အဲ့တော့အခုလောလောဆယ်ကဂရုလေတမန်တွေတင်မောတွေစက်ကြိယာတွေချိုးရင်းလို့ရေနစ်တာလည်းရှိတယ်အဲအဲ့တော့တမန်တွေကိုကျွန်တော်ပြီးစလေပေါ့ဗျာဟိုမစစ်ဆေးဘူးပေါ့ပေါက်နေတယ်လူတွေပို့ပြီးကျင်လိုက်တယ်ဒါကြောင့်ရေနစ်တာလည်းရှိတယ်
ဟုတ်ကဲ့အခုလို့ဒီရေကြီးတာကြောင့်ရေထဲမျောပါမသွားအောင် ဘလူးမျိုးကြိုတင်ပြီးတော့ကာကွယ်တင်လဲဆရာ
အဲ့ဘလူးကာကွယ်ရမယ်လို့ဆိုတော့အမြင့်နဲ့ပြန်ရမယ်မြင်ရမှာပေါ့အခုကကျွန်တော်တို့နိုင်ငံမှာဒီဟိုရေမကြီးခင်မှာရှေ့ပြောင်းတဲ့ system အမှန်တန်နေတယ်အားလီဝါနင်း system လို့ခေါ်တာပေါ့ဗျာအဲ့တော့ဒီရေတွေရှိတော့မယ်ဆိုလို့ရှိရင်ကျွန်တော်ရွှေ့ပြောင်းပါအရှိပြောင်းတာကိုပဲအရှိပြောင်းမခံတဲ့နေရင်နေရင်ကရေတွေရေပတ်လဲဝိုင်းလာပြီဝိုင်းလာတဲ့အခါကျတော့မှလူတွေအစီအစဉ်ဘာမှမရှိတော့ဘူးအဲ့ဒီမှာအဲ့ထဲမှာမှရေလည်းဖြတ်တယ်ပေါ့ဗျာဖြတ်တဲ့အခါကျတော့ရေလည်းစီးနေတယ်ဆိုတော့ကျွန်တော်မျက်နှာပြောလို့ပေါ့မထိနိုင်နဲ့နဲ့ပြရတာမျိုးရေမြစ်တာရေဆွဲသွားတာပေါ့နော်အဲ့လိုမျိုးဒါကြောင့်ဟိုနေအစိုးရကကျွန်တော်ရေပေါ်အချိန်ကြီးညာတဲ့လူပြောနေကြတယ်အခုကဒါလည်းနောက်ကျတယ်ပေါ့နော်အခုကကျွန်တော်ဒီသိန်းနဲ့ဖြီးပြီးတော့ကျွန်တော်ဒါရေတွေတစ်ခါရောက်နေပြီဒီအခုရေတွေပြန်ကျတယ်ဆိုတာဒါရေစီးပါတယ်လေကြည့်ရဆိုရအနေရှိတယ်။နောက်ကကျွန်တော်တို့ဒီမြို့ဒီမှာညောင်းထုံးနေညောင်းနေကျွန်တော်တို့ရေရှမ်းတော့မသိဘူး။အဲ့တော့ကိုသွားနေရတော့ပထမတော့ခြေကလုံးနစ်တာပေါ့။ခြေလုံးနစ်ကလည်းရုပ်တရက်သွားနေတဲ့ခါလေနစ်တဲ့နေရာရောက်ချတယ်ပါမယ်။သူကအဲ့မှာရက်ကန်ရက်ကန်နဲ့ယူတယ်။ရောတို့ပေါ့။အဲ့ဒီမှာကျွန်တော်ညောင်းထုံးနေဖွင့်နေတာရှိတယ်။အဲ့လိုမျိုးနေရာနဲ့ကျွန်တော်ယူနေတာ။အဲ့တော့ဒါလည်းဆိုတော့ကျွန်တော်အစိုးရအနည်းအနေတွေမှာကျွန်တော်ကြိုတင်ပြီးတော့ရွှေ့ပြောင်းထားရမယ်။အခုဒီ UV ကိုဒီနေရာမှာကြာကြာထားရင်လည်းအချိန်ချိန်မှာလိမ့်ကြမယ်။ဒီရဲ့အန်ဒီရေတို့ခံစားရမယ်နှင်းလိုက်တာနဲ့ရေစီးမှာပါသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘလူးရေမျိုးဆိုရင်တော့လုံကြုံစိတ်ချရတယ်လို့ရေပူရအဖြစ်သတ်မှတ်နိုင်မလဲပေါ့နော်တို့အမြဲလဲဒီအိမ်နေပေါ်မှာအမြင့်နေပေါ်မှာတက်မနေနိုင်တဲ့အတွက
်အဲ့တော့ရေအနက်ကိုကြည့်ရမှာပေါ့နော်ကျွန်တော်6လမလောက်နေတဲ့ရေစုံကို3လောက်နေတဲ့ရေအောက်ခြေကိုကျွန်တော်အောက်ကအမြင့်ဘလောက်ရဲဆိုတာရေကြည့်လို့လှမ်းနေမြင်ရင်ကတ္တရာလမ်းတော်မှာလှမ်းနေမြင်ရင်ကိုယ်တိုင်စိတ်ချနိုင်တယ်ဒါတော့ခါမစည်းတဲ့ရေပေါ့ဒီရေးသေးပေါ့ရေရေရေနေတဲ့ရေပေါ့အဲ့ဒါကကျွန်တော်တို့ဒါကဒီဒူးစစ်လောက်ကအနေနဲ့မရှိဘူးခါစစ်လောက်ထဲမှာရေသေးရဆိုရင်တော့မှကျွန်တော်မစင်းသေးကျွန်တော်ပြည်ပြည်နဲ့တော့လာဖို့လိုပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီရေကြီးရေရှင်တာကြောင့်လူတွေအသက်ဆုံးရှုံးနေတဲ့ဒီရေမျောတာရေနစ်တာမဖြစ်အောင်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမှာဆရာ
ရေကြီးကတော့ကျွန်တော်တို့ကဒီမိုးလေဝသသတင်းပေါ့အမှန်ကန်ကျွန်တော်တို့လူတွေနားထောင်ပေါ့ရေတက်နေအခုဆိုလို့ရှိရင်ကျွန်တော်မြို့ဝါကျွန်တော်တက်တော်မယ်လို့ဝန်ကြီးကောင်းနေတယ်အဲ့ဒါကိုပီကပ်ပြောမကြည့်နေပေါ့ရောအမြင့်များဆိုရရှောင်ချထားပါပေါ့နော်ပြည်သူပြည်ပြည်ရွှေ့ထားပါရေကြီးတော့မှရွှေ့တယ်ဆိုတာကအဲ့ဒီအများနေဒီကအမြင်နဲ့ပြက်လာရင်ကိုယ့်အတွက်ရေမြစ်ဖို့လာလာရှိတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမအီကနာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့ BNI အဖွဲ့ဝင်နေဆက်ဒေတာကသတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လင့်ပေးပါတော့မယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNU အပါအဝင်ကရင်လက်နက်ကန်အဖွဲ့၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကုစလေတို့ဟာသမရဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်UNHCR ရဲ့အထူးကိုယ်စားလှယ်ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်နားမြို့မှာရှိနေတဲ့ကချင်မျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကာလန်ပြတ်တောက်သွားတဲ့အတွက်ဟာခါမျိုးမှာရိတ်ခါရှားပါမှုပြဿနာနဲ့ကြုံတွေ့နေကြရတဲ့အကြောင်းလေးကိုကြားကြရမှာပါရှင
်ကျွန်မကနူပန်ပါတည်တွင်ကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကရင်အမျိုးသားအစည်းအရုံး KNU DKBA အဖွဲ့နဲ့ KNU KNLA ငင်းချမ်းရေးကောင်စီကကောင်းဆောင်တွေဟာသမ္မတဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇွန်လ3ရက်နေ့ကသမ္မတနဲ့တွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စီ NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နဲ့လက်မှတ်ထိုးဖို့ကြံ့ကြာနေတဲ့အပေါ်ဘယ်လိုတွေ့ကြုံသွားကြမလဲဆိုတာကိုအတူတူကစဉ်းစားဆွေးနွေးခဲ့ကြတယ်လို့ KNU အထူးတွင်းရင်မူဘရူဆော့ကွယ်ထူဝင်းကပြောပါတယ်ဇွန်လ၄ရက်နေ့မှာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာတပ်ပိုင်းဆိုင်ရာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့တပ်မတော်ရဲ့အခြေခံမှု၆ချက်ကိုရှင်းလင်းဆွေးနွေးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ကိုစလဲပုံမူကြီးဆိုင်လာကပြောပါတယ် အခုလိုတမဒဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့အလွတ်သဘောတွေ့ဆုံမှုဟာလာမယ့်ဩဂုတ်လ6ရက်နေ့မှာတနိုင်ငံလုံးအပြစ်ခတ်ရက်စည်းရေးဆိုင်ရာအဆင့်မြင့်ညီနိုင်းရေးကိုစလဲအဖွဲ့ SD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့တွေ့ဆုံမှုအတွက်အထောက်အကူပြုနိုင်မယ်လို့ယူဆကြောင်းပုံမူကြီးဆိုင်လာကပြောပါတယ်အခုလိုအလွတ်သဘောတွေ့ဆုံခဲ့တဲ့လက်နက်ကန်အဖွဲ့၄ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကနိုင်ငံတော်အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်
ကုလသမဂ္ဂတုတ်ခတ်တဲ့များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်ကပ္ပကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်မျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေတုတ်ခတ်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်ကချင်ပြည်နယ်ကကချင်မျိုးသမီးအဖွဲ့တွေနဲ့တွေ့ဆုံရမှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်ခံရမှုတွေနဲ့လူခွင့်ရချိုးဖောက်ခံရတဲ့အခြေအနေတွေကိုတိကထားမေးမြန်းခဲ့တယ်လို့ Transgender နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်ဘူကပြောပါတယ်တအပြင်ကချင်ပြည်နယ်အတွင်းကဒုက္ခတွေတွေရဲ့အရေးနဲ့ပတ်သက်ပြီးတော့လဲအစိုးရတပ်ကနေရိတ်ခါတင်ဖို့ရေးပိတ်ပင်ခဲ့တာနဲ့ကလေးတွေရဲ့အနာဂတ်ပညာရေးကိုလည်းစိုးရိမ်ရတဲ့အခြေအနေကိုမင်းသမီးဂျိုလီကိုတင်ပြခဲ့တယ်လို့တော်နန်ဘူကပြောပါတယ်ရုပ်ရှင်မင်းသမီးဂျိုလီအနေနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်သူတွေကိုတရားဥပဒေနဲ့အညီအရေးယူပေးဖို့တရားဥပဒေနဲ့အညီအရေးယူပေးဖို့နဲ့မြန်မာမျိုးတမီးတွေအနေနဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးမင်းပြဘူးတိတောင်နဲ့ပုံနာကျွန်းမြို့နယ်တွေမှာရေလွှမ်းမိုးမှုကိုအဓိကခံခဲ့ရပြီးအနည်းဆုံးလူပေါင်း20နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ်အဆောက်အဦတော်တော်များများလည်းပျက်စီးသွားပါတယ်။အဲ့ဒီမြို့နယ်တွေကကျေးရွာအများအပြားကကျေးရွာသားတွေဟာနီးစပ်ရာဖုံးတော်ကြီးကျောင်းတွေမှာဒုက္ခသည်ဖြစ်ခိုးလုံနေရပြီးမြို့နယ်6ခုမှာရေဘေးကယ်ဆယ်ရေးစခန်းပေါင်း100နီးပါးဖွင့်လှစ်ထားပါတယ်။မင်းပြမြို့နယ်ကရေဘေးတင့်ကျေးရွာတချို့ကိုတော့နေဆက်ရေးရဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဆန်ရွှေအောင်ဦးဆောင်ပြီးရဟရင်နဲ့ကေစီရေးပစ္စည်းတွေတွားရောက်ဖြန့်ဝေနေပါတယ
်မြန်မာပြည်တဝမ်းမြို့နယ်အများအပြားရေးကြီးနေချိန်မှာရှမ်းပြည်ရှေ့ပိုင်းတချီလက်ခရိုင်ကင်းလပ်မြို့နယ်ခွဲမှာလဲမိုးတည်ထန်စွာရွာသွင်းပြီးတောင်ကျချောင်းရေးကြီးတာကြောင့်နမ်ကိုင်းရွာနဲ့တော်ကော့ကျေးရွာကအိမ်ခြေနေရာကျော်ရေနစ်မြုပ်ပြီးဒေသခံ၄ဦးရေမျောပါတည်ဆုံးခဲ့ပါတယ်နေနှစ်မြုပ်တွားတဲ့ရေဘေးဒုက္ခတဲ့နေရာကျော်ဟာနမ်ကိုင်းကျေးရွာဖုန်ကြီးကျောင်းကယ်ဆယ်ရေးစခန်းမှာခိုလုံနေရပြီးလိုအပ်တဲ့အကူအညီနဲ့စားနပ်ရိက္ခာတွေကိုနိုင်ငံရေးပါတီတွေဒေသခံအာဏာပိုင်တွေနေမြေခံတပ်မတော်အဖွဲ့အစည်းတွေနဲ့လူမှုရေးအတင်းအဖွဲ့တွေကနေထောက်ပံ့ကူညီလူတန်းခဲ့တယ်လို့ရှမ်းတိုင်းတားမြစ်ဒီမိုကရက်တစ်ပါတီကတော်နန်းငွေမြကပြောပါတယ်
လွန်ခဲ့တဲ့အနှစ်40ကျော်ကတိဆောက်ခဲ့တဲ့မွန်ပြည်နယ်ရေးမြို့ကဗိုလ်ချုပ်ဈေးဟောင်းကိုဖျက်သိမ်းပြီးအဲ့ဒီနေရာမှာမြို့တော်ခန့်မှဆောက်လုပ်သွားမယ်လို့မြို့နယ်စီပင်တာယာရေးကော်မတီအတွင်းရင်မှဦးထွန်းရှင်ကပြောပါတယ်ဖျက်သိမ်းမဲ့ဈေးရဲ့တောင်ဘက်မှာဈေးသစ်ပြန်ဆောက်ပြီးတော့မူလဆိုင်ခန်းပန်ရှင်တွေကိုပြန်လည်နေရာချထားပေးမယ်လို့လည်းဦးထွန်းရှင်ကပြောပါတယ်လက်ရှိဗိုလ်ချုပ်ဈေးမှာဆိုင်ခန်း20ဝန်းကျင်နဲ့ပြန်ကျဈေးသည်60ခန့်ရောင်းချလျက်ရှိပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မိုးသီးထန်စွာရွာသွန်းခဲ့ပြီးမြေသားတွေပြိုကျခဲ့လို့ချင်းပြည်နယ်ဟာခါမြို့ကိုဆက်သွဲထားတဲ့ကားလမ်းတွေပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှားပါမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။ဒီအခြေအနေတွေကိုကိုစလိုင်းကစူးစီးထားပြီးနမ်ဟောင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မိုးအဆက်မပြတ်ရွာသွန်းလို့တောင်တွေပြိုမြေသားတွေရှောကြလာတာတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလူနေအိမ်ခြေ613အိမ်ပြိုကျပျက်စီးသွားခဲ့ပြီးလူဦးရေ6000ကျော်ဟာရေဘေးဒုက္ခရောက်နေကြပါတယ်။ဟာခါမြို့ကိုဆက်သွဲတဲ့ကားလမ်းအလုံးပြိုကျပျက်စီးကုန်လို့ဟာခါမြို့ထဲကိုရိတ်ခါတွေဝင်ရောက်ပို့ဆောင်နိုင်ခြင်းမရှိတာကြောင့်ဒုက္ခတဲတွေအပြင်ဟာခါတမြို့လုံးစားနပ်ရိတ်ခါပြဿနာကြုံတွေ့နေရတယ်လို့ဟာခါကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူဦးလဲဖြစ်ကျင်းလူငယ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုရာကုံထံကအခုလိုပြောပါတယ်
။အားလုံးကဒုက္ခပြုခံနေရှိလာပြီးအရင်ကမိသားစု၄-၅ယောက်လောက်ရှိနေတဲ့သူတွေကသင်္ဃသင်္ဃတွေတော့သူ့လာပြီးဆိုတော့ဆားပုတ်ဆုပ်ကပြည်ပြည်ဝေးခိုင်းတဲ့ဟာတွေကလာတာလုံးလုံးမဲလို့ခင်းနေတာကိုသူလည်းခုန်သွားတယ်ဆိုတော့အားလုံးနေပါတော့ဆားပုတ်ပေါ့နော်ခါရောက်ကြတယ်
ရက်ွက်ကြီး6ခုရှိတဲ့ဟာခါမြို့ပေါ်မှာရက်ွက်4ခုဟာ
နေလို့မရတော့လို့အောင်ပြိုကျပျက်စီးသွားခဲ့ပြီးတော့ကြံရက်ွက်နှစ်ခုဟာလည်းမိုးဆက်လက်ရွာသွင်းမယ်ဆိုရင်စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့သူကပြောပါတယ်အခုလိုဟာခါမျိုးပေါ်မှာကယ်ဆယ်ရေးစခန်း 12 ခုဖြစ်နေပြီဆံမရောက်တော့ဘူးပေါ့နော်ဒုက္ခတွေကြီးမွေးနေမှုပေါ့လေဆံမရောကအရင်သူစောင်းထားတဲ့ရေခပ်အဲ့ဒါတွေကိုအေး980ပါတယ်ဆိုတော့အဲ့ဒါကိုဝေးကြည့်ပါတယ်ပေါ့နော်အလားတူချင်းပြင်းတဲ့တောင်ပိုင်းပလက်ဝမြို့မှာလဲကလတန်မြစ်ရေတက်လာမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားကလူနေအိမ်ချင်း980ခန့်အရင်နှစ်မြုပ်နေပြီမြေပြုံမှုကြောင့်
95 ကျော်ဒုက္ခရောက်နေကြတယ်လို့ပလက်ဝမြို့အခြေစိုက်ခုမီးလူငယ်များအသင်းဥက္ကဋ္ဌကိုကျော်အောင်ကပြောပါတယ်ဆက်ပြီးတော့မွန်ပြည်နယ်ဘီလင်းမြို့နယ်နဲ့စိုက်ထုံမြို့နယ်တွေမှာဇူလိုင်လ9ရက်နေ့ကအဆက်မပြတ်ရွာသွန်းခဲ့တဲ့မိုးရေကြောင့်တောင်ကျချောင်းရီတွေကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့ဒေသခံ6000ကျော်ဟာဆိုရင်ဘေးလွတ်ရာယာယီရေဘေးကယ်ဆယ်ရေးစခန်းတွေမှာခို
နဲ့အခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။မွန်ပြည်နယ်ဘီးလင်းမြို့နယ်ဘက်မှာဆိုရင်ရေကြီးရေချန်ရာကနေအခုအခါမှာရေအနှဲငယ်လျော့ကျသွားပြီမဲ့အိမ်မပြန်နိုင်သေးဘူးလို့လည်းဘီးလင်းမြို့ကရေဘေးချောင်တော်ခင်ဝင်းကပြောပါတယ်။ဘီလင်းမြို့ပေါ်ရက်ကွက်တူမှာတော့ရေ9ပေခန့်အထိမြင့်တက်လာခဲ့ပြီးနှိပ်တဲ့အိမ်တွေအကုန်လုံးမြုပ်သွားတဲ့အတွက်ဇူလိုင်လကုန်ကနေစပြီးတော့ရေဘေးချောင်စခန်းတွေဖွင့်လှစ်ခဲ့ပါတယ်။ဘီလင်းမြို့မှာရက်ကွက်နဲ့ကျေးရွာပေါင်း18ခုတို့ကနေအိမ်တောင်စု 1,000 ကျော်လူဦးရေ 4,600 ကျော်တို့ကတော့ရေဘေးချောင်စခန်း26ခုနဲ့နှိစက်ရာဆွေမျိုးအိမ်တွေမှာခိုးလုံနေရတယ်လို့ဘီလင်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှုယုံကနေစီရင်ပြုစုထားပါတယ်။အလားတူကြိုက်ထုံမြို့ပေါ်ရက်ကွက်တစ်ခုမှာလည်းအိမ်တောင်စု 300 ကျော်ရေလွှမ်းခံရပြီးတော့လူရည် 1,300 ကျော်တို့က300ဖုန်ကြီးကျောင်းမှာဖွင့်လှစ်ထားတဲ့ရာကြီးရေဘေးချောင်စခန်းမှာခိုးလုံနေရပါတယ်။အမှန်တကယ်ဒုက္ခရောက်နေတဲ့ရေဘေးချောင်တွေအတွက်အကူအညီလိုအပ်နေစေလို့လဲရေဘေးတင့်သူတွေကိုတွားရကူညီခဲ့တဲ့မော်လမြိုင်မြို့ခံမျိုးသမီးသူကအခုလိုပြောပါရတယ်
။တိုက်ထုံမှာတော့ထုံးကျောင်းမှာအဲ့မှာ900ကျော်ရှိအဲ့ဒါတော့တကယ်ဒုက္ခရောက်နေရပါ။အဲ့မှာ900ကျော်ရှိတယ်။နောက်တစ်နေရာကတော့လူတိတ်မရှိတော့လို့ပြောမှာအုတ်ချုပ်ရေမှုရုံးမှာပဲစုသွားခဲ့တယ်။ဒီနေ့မှာတော့နေရာကြီးများတယ်အများကြီးပဲ။ဒီသားမှာဆိုရင် 300-400 လောက်ရှိတယ
်။ဘီလင်းနဲ့ကြိုက်သူမျိုးမှာတော့စာရင်းကြောင်းတွေအလုံးပိတ်ထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လကုန်ပိုင်းကစပြီးမိုးတဲဆန်းစွာရွာသွန်းမှုကြောင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာလည်းရေကြီးရေရှမ်းမှု၊လူနေအိမ်ခြေပျက်စီးမှု၊တီးနှံဆိုင်ခင်းပျက်စီးမှုအပြင်လူအသေးပြောက်ရှိခဲ့တယ်လို့ရေဘေးဒုက္ခသည်2သိန်းကျော်ရှိခဲ့ပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
တနင်္ဂနွေလောအပြစ်ခတ်ရစေးရေး NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ရင်ကိစ္စနဲ့ပတ်သက်ပြီး KNU အပါအဝင်ကရင်လက်နက်ကိုင်၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကိုစလေတို့ဟာတမဒတ်ဦးသိန်းစိန်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုစလေကဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGOs အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေးဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။အပတ်စဉ်ထုတ်လွှင့်နေတဲ့တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Syria နိုင်ငံ Samadana မှာမကြာသေးခင်ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Al Qaeda အကြမ်းဖက်အုပ်စုရဲ့အဓိကခေါင်းဆောင်တဦးဖြစ်သူ Muhsin Al-Fadli တေဆုံးခဲ့ပါတယ်။သူနေတဲ့နေရာကိုဖောက်ထုတ်နိုင်နေဆိုရင်စုချင်းငွေ American Dollar 9သန်းအထိတရားမျှတမှုအစီအစဉ်ခေါင်းစဉ်အောက်မှာချီးမြှင့်မှာဖြစ်တယ်လို့ American အစိုးရကတရားဝင်ကြေညာထားသူလည်းဖြစ်ပါတယ်။ El Fadali ha El Gaida အဖွဲ့ကကိုရာဆန်အုပ်စုရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။အဲ့ဒီအကြံဖက်အုပ်စုဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကိုတိပစန့်ကျင်တိုက်ခိုက်မှုတွေမှာပူးပေါင်းကြံစီကျူးလွန်ခဲ့တာပါ။အရင်ကအီရန်နိုင်ငံအခြေဆိုင် El Gaida ကိုရဲ့နဲ့အလုပ်လုပ်နေတဲ့ El Fadali ဟာအိုစမာဘင်လာဒင်ရဲ့အနီးကပ်အယုံကြည်အားဆုံးလူတအုပ်ဖြစ်ခဲ့ပြီးပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ရဲ့အဆိုအရ2011ခုနှစ်စက်တင်ဘာ11အကြမ်းဖက်တိုက်ခိုက်မှုကြီးအတွက်ကြိုတင်အသိပေးခံရတဲ့အယုံကြည်အားဆုံး El Gaida ခေါင်းဆောင်အနေငယ်တွေမှလည်းပါဝင်သူလည်းဖြစ်ပါတယ်ဒီလအတွင်းနောက်ထပ် El Gaida အစစ်မြစ်ခေါင်းဆောင်တဦးအသက်ခံခဲ့ရပါတယ်ဇူလိုင်လ17ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံဖက်တီကာဒေသမှာအမေရိကန်ရဲ့လေကြောင်းစစ်ဆေးရေးအတွင်းအဘူခလီ El Sudani တည်ဆုံခဲ့ပါတယ် El Sudani ဟာ El Gaida ရဲ့ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့အပြင် El Gaida အဖွဲ့ရဲ့အသေးခံနဲ့ဖောက်ခွဲရေးတိုက်ခိုက်မှုတွေမှာဥဆောင်ခဲ့သူလည်းဖြစ်တယ်လို့ပင်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်အမေရိကန်ညွန်ပေါင်းတပ်တွေအပါအဝင်အာဖဂန်နဲ့ပါကစ္စတန်တပ်တွေကိုတိုက်ခိုက်မှုတွေမှာသူဟာညွှန်ကြားခဲ့ပြီးအယ်ဂိုက်ဒါရဲ့ထိပ်တန်းခေါင်းဆောင်အေမန်အယ်ဇော်ဝါဟာရီနဲ့လည်းအနီးကပ်ဆက်ဆံမှုကိုဆက်လက်ထိန်းထားနိုင်ခဲ့ပါတယ်။ဂျွန်လကယီမင်နိုင်ငံတဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာအာရေဘီယန်ကျွန်းဆွယ်ဆိုင်ရာအယ်ဂိုက်ဒါအဖွဲ့ရဲ့ခေါင်းဆောင်နာဇီအယ်ဝူဟေရှိတည်ဆုံခဲ့ပါတယ်။သူဟာအမေရိကန်ပြည်ထောင်စုကိုကုန်တင်လေယာဉ်ကတဆင့်ပောက်ကွဲနိုင်တဲ့ပစ္စည်းတွေအပြည့်အသိထည့်ထားတဲ့အထုပ်တွေကိုပို့ပြီးဖြတ်စည်းဖို့စ조사ခဲ့မှုအပါအဝင်အစစ်မြင့်အကြမ်းဖက်တိုက်ခိုက်မှုအစီအစဉ်အမြောက်အများမှာတာဝန်ရှိသူတအုပ်ဖြစ်ပါတယ်။2013ခုနှစ်မှာ El Wuheshi ကိုသူ့ရဲ့လက်ထောက်အဖြစ် El Gaida ခေါင်းဆောင် Eman El Zawahiri ကကြီးညာခဲ့တာပါ။ El Fadali, El Sudani နဲ့ El Wuheshi တို့သုံးဦးတည်ဆုံမှုနဲ့အတူကပအနှံ့ပြားက El Gaida အကြမ်းဖက်အုပ်စုတွေရဲ့တိုက်ခိုက်မှုတွေကိုရော့ပါသွားစေခဲ့ပါတယ်။ဒါဟာ American ပြည်ထောင်စုအနေနဲ့ဒေသတွင်းနဲ့ဒီထက်ကျော်လွန်ပြီးအစွန်းရောက်တွေအပေါ်တံပြန်နှိမ်နှင်းမှုကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုလည်းနောက်တစ်ချိန်ထပ်ပြီးသက်သေပြလိုက်တာပါ။အကြမ်းဖက်သမားတွေနဲ့ပတ်သက်ရင်သမ္မတအိုဘားမားပြောခဲ့သလို American တွေကိုနာကျင်အောင်လုပ်ခဲ့တဲ့သူတို့ရဲ့အမှားတွေကိုကျွန်တော်တို့အနေနဲ့ဘယ်တော့မှမေ့ပြောင်းမှာမဟုတ်ဘူး။တရားမျှတမှုအတွက်လည်းဆောင်ရွက်မှာဖြစ်တဲ့ဆိုတဲ့စကားအတိုင်းဒီအကြမ်းဖက်သမားခေါင်းဆောင်3ဦးရဲ့တိစုံမှုကသက်သေပြနေပါရဲ့ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ကဖြစ်ပြီးတော့ VOA အားပေါ်မဟုတ်တဲ့အကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့8နာရီကနေ9နာရီအထိလိုင်းတူမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြံဒီမနခင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်
။မြန်မာနိုင်ငံဒေသအများပြားမှာရေကြီးတဲ့ဒဏ်ကြောင့်ဩဂုတ်လ6ရက်နေ့ထိဆိုရင်လူပေါင်း3,300ကျော်ပေးဒဏ်သင့်88ဦးသေဆုံးသီးနှံဆိုင်ဤက2,300,000ကျော်ပျက်စီးဆုံးရှုံးတဲ့အကြောင်းလူမှုဖူလို့ရေကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဝန်ကြီးဌာနကထုတ်ပြန်ထားတာကိုလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေး UNOCHA ရန်ကုန်ရုံးရဲ့ဩဂုတ်လ6ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အရေးပေါ်အကူအညီတွေပေးဖို့ဒီဘေးအန္တရာယ်ကနေလက်ရှိစားနပ်ရိက္ခာမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပိုဆိုးလာမဲ့အခြေတားစီးဖို့မြန်မာဆွေးနွေးနဲ့ပူးပေါင်းပြီးတော့အလင်းမြန်လှုပ်ဆောင်နေပါတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Dom Skelbeli ကပြောပါတယ်။တောင်တုပ်ပင်လယ်ထဲမှာမြေဖို့ကျွန်းပေါ်တဲ့လူရက်တွေကြောင့်ဒေသတွေမှာတင်းမောင်းမှုတိုးလာတယ်လို့အခြေတော်ရှာနိုင်ငံသားရေးဝန်ကြီးတွေကပြောလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့နှစ်ပတ်လည်ညင်ညာချက်ထဲမှာဘယ်လိုသုံးနှုန်းဖော်ပြမယ်ဆိုတာဝန်ကြီးတွေရဲ့အတော်ကြာကြိုးစားခဲ့ကြရပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စီစဉ်ကိုနိုင်ငံသားရေးဌာနပြောခွင့်ရကအကာအကွယ်ပြောဆိုပါတယ်။မြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆန့်သက်မှုလုပ်မယ်မလုပ်ဘူးဆိုတာအမေရိကန်ပြည်ထောင်စုပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။အဲ့ဒီကိစ္စကအမေရိကန်ရဲ့သဘောထားပေါ်မှာမူတည်ပြီးအမေရိကန်ဟာမြောက်ကိုရီးယားနိုင်ငံသားမှာစီးရဲရန်စတာကိုတိုးပြီးလုပ်နေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရရီထောင်အီးကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကြေညာပရိနေကပြောပါတယ်။ SUS2 မြောက်မှာချက်တွင်ဖောက်လုထားတဲ့လမ်းကြောင်းတစ်ခုကိုအစ်စ်သမရာ Abdul Fattah LCC ကဖွင့်ပြလိုက်ပါတယ်။ဒါဟာနှစ်ပေါင်းများစွာမတိမကျင်ဖြစ်နေခဲ့ပြီးတဲ့နောက်နိုင်ငံရဲ့နှိမ့်ချနေတဲ့စီးပွားရေးကိုမြှင့်တင်ဖို့လိုအပ်တဲ့သမိုင်းဝင်အောင်မြင်မှုတစ်ခုအဖြစ်သမရာကပြောပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုကြွကြွသိန်းကြီးညာသွားတာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် ညနေဘက်6:00နာရီ9:00အထိအစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်နှမ်းချမ်းမြေ့ကြပါစေ။ဘေးရန်ကြီးကင်းကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ဆံမိုးပါပ
This program has come to you from the Voice of America, Washington.